မလေးရှားနိုင်ငံကွာလာလမ်ပူမြို့နာမှာမကြသေးခင်ကလက်နက်ကင်တူတစုရဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတဲ့မြန်မာနိုင်ငံသား၅ဦးအမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားတချို့အပါအဝင်တန်တရာရှိသူတွေကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေပါတယ်။အခုနောက်ဆုံးတိုက်ခိုက်ခံရမှုအပြင်မကြသေးခင်လတွေအတွင်အလားတူတိုက်ခိုက်မှုတွေကြောင့်တေဆုံးသူဟာမြန်မာနိုင်ငံသားတရာစင်ထက်မနည်းရှိနေပြီလို့အလုတ်သမားရေးလှုပ်ရှားနေသူတွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးမှာအမိမသိလက်နက်ကင်တချို့ရဲ့တိုက်ခိုက်မှုကြောင့်မြန်မာလူသမား9ယောက်တိစုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအပါအဝင်လူ15ယောက်လောက်ကိုဖမ်းဆီးစစ်ဆေးနေတာပါ။ဒါအပြင်အတိုက်ခိုက်ခံရသူတွေထဲက6ဦးကိုလည်းစုံစမ်းမေးမြန်းဖို့အတွက်ထိန်းသိမ်းထားကြောင်းနဲ့ရန်ညိုးရန်စားကြောင့်တိုက်ခိုက်တာဖြစ်နိုင်ကြောင်းကိုလည်းမလေးရှားအာဏာပိုင်တွေကကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံကဒုတိယအတွင်းဝင်ဦးတင်ဝင်းအောင်ကတော့ဒီလိုကောက်ချက်ချဖို့အတွက်စောသေးတယ်လို့ဆိုပါတယ
်။ချင်းချင်းကမဟုတ်ဘူးဗျဒီမှာရှိတဲ့ပမာကလေးတွေကတော့ရောက်ကြတာကလေးတွေကမဟုတ်တော့ဘူး။အဲ့တော့ကြောင့်မို့လို့ကျွန်တော်တို့ကသူနောက်မှာတော့အကြောင်းပြတစ်ခုရှိနေမယ်။ဒါပေမဲ့အဲ့ဒီ motive ကတော့ကျွန်တော်တို့လောလောဆယ်ဟိုသူတို့ဟိုပါတော့စီကြတဲ့တရားမြေကနေပြီးတော့စမ်းစစ်ထားတဲ့ဟိုအကုန်လုံးကိုသူတို့စုံစမ်းစစ်ဆေးနေတယ်။အဲ့ဒီဘောနဲ့တက်ပြီးတီးစီရတဲ့ဆက်လက်တဲ့ဘောမှာမူတည်ပြီးတော့တက်ပြီးတော့စစ်ဆေးပေါ်ထုတ်နေတယ်။ဟိုတယုံနဲ့ဒီမလေးရှားရဲ့တပ်ဖွဲ့ကအနီးကပ်ပူးပေါင်းဆောင်ရနေတယ်။စုံစမ်းစစ်ဆေးတဲ့ဘက်ရှိပါသေးတယ်။ဟိုပြောလို့မရသေးဘူးကြ။ဟုတ်ကဲ့။ဟိုကတော့ဖန်ကြီးစစ်ဆေးမှုရတော့ရှိနေပါသေးတယ်။ဒီလိုလည်းအပူတွေမျိုးစုံစမ်းစစ်ဆေးပေါ်ထုတ်နေပါတယ်။ဟုတ်ကဲ့။အခုလည်းဟိုကပိုတိုးတက်မှုတွေရှိနေပါတယ်။ဆက်ပြီးတော့လည်းဆက်ပြီးတော့တို့ဟိုတက်ပြီးတော့လည်းတန်မြားရှိတဲ့လူတွေတက်ပြီးစုံစမ်းစစ်ဆေးပေါ်ထုတ်နေတော့ဟိုကျွန်တော်တို့တယုံနဲ့ရတော့ဟိုပြောဖို့နည်းနည်းစောပါသေးတယ
်။မလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးပြီးခဲ့တဲ့သတင်းပတ်ထဲကတက်ခက်ခံရမှုအပြင်မြန်မာနိုင်ငံသားတွေအလုလုကင်နေကြတဲ့ပြည်နယ်နဲ့စာတန်းဒေသတွေမှာလွန်ခဲ့တဲ့3လအတွင်းအလားတူတက်ခက်မှုမျိုးတွေကြောင့်တည်ဆုံးသူမြန်မာနိုင်ငံသား12ဦးထက်မနည်းရှိနေပြီလို့လည်းမလေးရှားကလူမှုရေးလှုပ်ဆောင်နေသူတွေကပြောပါတယ်။2016ခုနှစ်အကုန်ကာလတွေမှာမလေးရှားနိုင်ငံမှာအလားတူဖြစ်ရတဲ့နဲ့ဆင်တူတဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာလို့လည်းမလေးရှားနိုင်ငံမှာလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ကိုတီဟာမောင်ကပြောဆိုခဲ့ပါတယ်
။2016အကုန်နဲ့အခုဆိုလို့ရှိရင်တော့စုစုပေါင်းဟိုရှိမှာပေါ့12ဦးရှိသွားမှာပေါ့နော်။ကျွန်တော်တို့ဟိုဘူကစ်မတာဂျမ်ဘဲပေါ့နော်။ဒါပြည်နှံဘဲအချမ်းကဟောစာအ3ဦးပေါ့နော်။နောက်ထပ်ကိုတာပါရူဘက်က4ဦး။အခုဒီ KF အနီးတစ်ဝိုက်မှာဖြစ်တဲ့စာတန်းပေါ့နော်။အဲ့မှာတော့5ဦးဆိုတော့12ဦးလောက်တော့ဖြစ်ပါလိမ့်မယ်ခင်ဗျာ။ကျွန်တော်တို့ဒီတည်သွားတဲ့ခလီးတွေရဲ့ဟိုပေါ့စစ်စစ်တဲ့မှတ်တမ်းရဆိုလို့ရှိရင်တော့အဓိကတော့ဓာတ်ခုတ်ရာကပုံများပါတယ်ဗျာ။
မလေးရှားနိုင်ငံကွာလာလမ်ပူမြို့နယ်ကီလိုမီတာ30လောက်กว่าဝေးတဲ့စာတန်းဆိုတဲ့နေရာတစ်ခုကမျက်စစ်ပစ္စည်းစိတ်ရုံတစ်ခုမှာအလုလုကင်နေတဲ့မြန်မာနိုင်ငံသားတွေတိုက်ခိုက်ခံရမှုအပြီးမှာတော့တေဆုံးသူ9ဦးရှိခဲ့ပြီးဒဏ်ရာရသူတွေလည်းရှိခဲ့တာပါဒီထဲမှာတိုက်ခိုက်ခံရမှုမှာပါဝင်တဲ့ဒဏ်ရာရသူတို့အပါအဝင်အားလုံး6ဦးကိုလည်းလုံခြုံရေးအရထိန်းသိမ်းပြီးစစ်ဆေးမေးမြန်းမှုတွေလုပ်ဆောင်နေတယ်လို့လည်းမလေးရှားမြန်မာဘာသာပြန်ဖြစ်ခုညီပေးခဲ့ရတဲ့ကိုတီဟာမောင်ကပြောပါတယ်
။ပထမပိုင်းစစ်ဆေးတာတော့ခန်းတဲ့ကလေးတွေပေါ့နော်။ဟိုသူတို့ပြန်တဲ့အဖွဲတွေက9ယောက်အဖွဲကလေးတွေပေါ့နော်။အဲ့ကလေးတွေထဲမှာတည်ဆုံးသွားတဲ့ကလေး9ယောက်နဲ့ပြန်တဲ့ကလေး17ယောက်ပေါ့နော်။17ယောက်မှာတော့ဟိုသူတို့ထိန်းသိမ်းထားတာက6ယောက်ပေါ့။6ယောက်ထိန်းသိမ်းထားတယ်ပေါ့နော်။အဲ့ထိန်းသိမ်းထားတဲ့ကလေးတွေပေါ့
။မလေးရှားနိုင်ငံမှာတရားဝင်ကောတရားမဝင်မှာနေထိုင်အလုပ်လုပ်ကြနေတဲ့မြန်မာပြည်9သိန်းထက်မနည်းရှိနေတာပါ။လာစဉ်လဲမလေးရှားနိုင်ငံမှာအလုပ်လုပ်ကင်လူသူတွေလူ၄000ထက်မနည်းကိုမြန်မာအစိုးရကဆင်လွတ်နေတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကတော့မလေးရှားအနာပိုင်တွေကမြန်မာအရေးနဲ့ပတ်သက်လို့ဝေဖန်မှုတွေထပ်ပေါ်ပြီးမှတော့မလေးရှားကိုဆင်လွတ်နေတဲ့အလုပ်သမားကိစ္စကိုမြန်မာဘက်ကယာယီရပ်ဆိုင်းခဲ့ပါတယ်ရှင်။